မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲကော်မရှင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတက်သေးပြနိုင်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
နာဒေးစစ်ကောင်စီရဲ့ရှင်းလုံငန်းစဉ်9ရက်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲစည်းရင်းတွေစစ်ဆေးရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်။အနာသိမ်းပြီးသိမ်းမကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့သလိုမဲစည်းရင်းစစ်ဆေးတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနေ့စဉ်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်။ပုံမှန်အားဖြင့်တိုင်းနယ်ပြည်နယ်မြို့နယ်တွေကမဲစည်းရင်းအခြေအနေတွေကိုစည်းရင်းစရာနဲ့ပြသတာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်။2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အသစ်ကဘာတွေစစ်ဆေးတွေ့ရှိပြီးဘယ်လိုကောက်ချက်ချထားသလဲ။အဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘယ်လိုလူတွေကဘယ်လိုမဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်။
မေလ23ရက်နေ့ထုတ်ပြန်ချက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲစည်းရင်းတွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရာမှာကော်မရှင်အဖွဲ့ဝင်တွေကရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရာမှာမဲစည်းရင်းတွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့၃ကြိမ်အထက်ပါဝင်နေတဲ့သူတွေ၂ကြိမ်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မှတ်ရော့နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်ဆေးတွေ့ရှိချက်အရမဲစင်းကောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားယွင်းမှုတွေတွေ့ရကြောင်းမဲလက်မှတ်ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းရှင်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်သေးကန်လက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းကိုဗစ် -19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ရန်ကုန်တိုင်း45မြို့နယ်ရဲ့မဲစင်းတွေနဲ့မဲပေးခဲ့မှုအခြေအနေတွေ့ရှိချက်တွေဟာသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိတာကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပြီး2020ရွေးကောက်ပွဲအကြိုကာလအရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့အမိန့်တွေညွှန်ကြားချက်တွေအသိပေးကြေညာချက်တွေကိုပြန်ပြီးဖော်ပြထားတာတွေ့ကြရပါတယ်နောက်ရက်တွင်မှလည်းအခြားသောတိုင်းနယ်ပြည်နယ်တွေရဲ့အချက်လက်တွေကိုဖော်ပြပြီးအလားတူဇက်တိုက်ထုတ်ပြန်လာတာတွေ့ရပါတယ
်။လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်ထုတ်ပြန်ချက်နဲ့ကောက်ချက်တွေမှာ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်သူတွေကဘယ်နည်းဘယ်ပုံနဲ့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမတွေ့ရပဲရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိဘူးဆိုတာလောက်ကောက်ချက်ဆွဲဖော်ပြထားတာတွေ့ရပါတယ်။တကယ်တော့ရွေးကောက်ပွဲတစ်ခုမှာမဲပသမာမှုရှိမရှိဆိုတာနဲ့ပတ်သက်ရင်ရွေးကောက်ပွဲအမျိုးအစားတစ်ခုခုအတွက်ကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေကမဲယုံတစ်ခုချင်းစီရဲ့အချက်လက်တွေအဲ့ဒီမဲယုံတစ်ခုချင်းစီကမဲပေးမှုမဲရည်တွဲမှုမှာပါဝင်သူတွေအားလုံးကိုခေါ်ယူစစ်ဆေးတာနဲ့တည်းပေါ်ပေါက်ပါတယ
်မဲယုံတစ်ခုချင်းစီမှာအဲ့ဒီမဲယုံရဲ့မဲပေးပိုင်ခွင့်ရှိသူစီရင်မဲယုံအတွက်ရတဲ့မဲလက်မှတ်အရေးအတွက်အသုံးပြုတဲ့မဲလက်မှတ်အရေးအတွက်ပို့တဲ့မဲလက်မှတ်အရေးအတွက်ဘဲပါတီကဘဲအမတ်လောင်းတယောက်စီကရတဲ့မဲလက်မှတ်အရေးအတွက်ပယ်မဲအရေးအတွက်စတာတွေရှင်းရှင်းလင်းလင်းစီရင်ပြုစုအမတ်လောင်းကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေရှေ့မောက်မှာမဲစည်းရင်းရေးအတွက်မဲလက်မှတ်တွေကိုထုတ်ပိုးအဲ့ဒါတွေအားလုံးမြို့နယ်ကော်မရှင်ရုံးကိုပေးပို့ရတာမျိုးဖြစ်ပါတယ်။မြို့နယ်ကော်မရှင်ရုံးမှာတော့အဲ့ဒီမဲယုံအသီးသီးကပေးပို့လာတဲ့စီရင်တွေမှန်မှန်ကန်ကန်ဖြည့်သွင်းမသွေးစည်းရင်းတွေပြန်တိုက်ကြည့်ရောမြို့နယ်ရုံးကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွက်ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အစစ်စစ်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲကာလဟာကိုဗစ် -19 ကပ်ရောဂါကာလဖြစ်နေပေမဲ့ပြည်ရင်းနဲ့နိုင်ငံတကာလေးလာရေးအဖွဲ့တွေကတော့စောင့်ကြည့်လေ့လာအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ် အားလုံးရဲ့တူညီတဲ့အကဲဖြတ်ချက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးကြီးမားမားမတွေ့ရရွေးကောက်ပွဲရလက်ကိုပြောင်းလဲစေနိုင်လို့တဲ့မတမာမှုမျိုးမတွေ့ရှိမဲစင်းရဲ့ကောက်ယူခြင်းအပါအဝင်လှုပ်ထုံးလုံနေဆိုင်ရာအားနည်းချွင်ရင်ချက်တချို့တော့တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ 2021年2月16日，梅西因为国巴达国的拍的是国巴达国没得麻木，偏爱为系列梅西赛单老对亚的手臂接纳，梅西因为变色破，落到阿德科拉国三干部当数，埃拉国提前落到大卫西杜里巴加，马来聊了，库鲁阿纳等来大卫批巴的。
ဒီအတွက်လည်းဘုံကြုံမှုကြီးမအောင်လိုက်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲစင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာတသက်ပြဖို့တာဝန်ရှိလာပါတယ်။အဲ့ဒီအတွက်လည်းအာနာသိမ့်ပြတာနဲ့ရာနဲ့ချီတဲ့မျိုးနယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖန်စီထိန်သိမ်းခဲ့ပါသေးတယ်။
ဒါပေမဲ့လည်းအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲမတမာမ
ထိသိမ့်ထားမှုကနေပြန်လွှတ်ပေးခဲ့ပြီးမဲဆင်းစစ်တာတွေပဲလုခဲ့တာဒီကနေ့အချိန်ထိပါပဲအခုဆိုရင်ဗကြိုမူကြီးမေအောင်လိုင်ခန့်အပ်တဲ့ဦးသိန်းစိုးဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်ဟန်းကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကို3လကျော်အချိန်ယူစစ်ဆေးပြီးခဲ့တဲ့တိုင်2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာတက်တည်မပြနိုင်တဲ့အတွက်မဲဆင်းကောက်ယူမှုချို့ယွင်းချက်တွေနဲ့အရင်ကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေများနဲ့ညီညွတ်မှုမရှိသည်ကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့နိုင်တာကိုတွေ့မြင်ရကြောင်းပါ